ရုရှားကယူကရိန်းနိုင်ငံတော်တော်ကိုဒရုန်း45စင်းနဲ့9နိုင်ခွဲကြာတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောလိုက်ပါတယ်။ကီးမြို့စုနေရာတွေအပါအဝင်ဒေသ6ခုမှာအီရန်လုံရှဟက်ဒရုန်း40ကိုပစ်ချခဲ့ကြောင်းယူကရိန်းလေတပ်ကသတင်းထုတ်ပြန်ပါတယ်။လေယာဆိုင်ပြောရေးဆိုင်ရာအဆောက်အုံတွေနဲ့ကမ်းခြေမှာရှိတဲ့ခြေကန်ဆောက်အုံတွေကိုပြစ်မှတ်ထားတိုက်တာဖြစ်တယ်လို့ယူကရိန်းတောင်ပိုင်းကာကွယ်တပ်များကတာဝန်ရှိသူတွေက Telegram လူမှုစာမျက်နှာမှာရေးကြပါတယ်။စစ်တပ်ခေါင်းဆောင်ပိုင်းအပြောင်းအလဲကိုသမ္မတဗိုလိုဒီမာဆယ်လင်စကီကဆက်လုပ်နေစမှာအခုလိုတိုက်ခိုက်လာခဲ့တာပါ။ယူကရိန်းမြေပြင်တပ်တွေရဲ့တပ်မှုသစ်ဖြစ်အရင်ကာကွယ်ဝင်ကြီးဌာနဒုတိယဝင်ကြီးဒုတိယဗိုလ်ချုပ်ကြီးအလက်ဆန်ဒရာပက်စလီယက်ကိုခန့်ထားလိုက်တဲ့အကြောင်းတင်းငွေတွေမှာကြေညာသလိုလက်နက်ကင်တပ်ဖွဲ့များရဲ့ဦးစီးချုပ်ဖြစ်ရခိုင်ကမ်းခြေဆောင်တပ်များအကြီးကဒုတိယဗိုလ်ချုပ်ကြီးယူရီဆိုဒေါ့ကိုခန့်ထားလိုက်ပါတယ်။သူ့နေရာအသစ်ခန့်ထားတာကိုမီဒီယာကပြောမှသိရပါတယ်လို့ရခိုင်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစာအီနိုင်အစ်ကတလီဂရမ်မှာပြောပါတယ်